အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြမ်းဘေးကိုရှောင်လွှဲနိုင်ရေးအတွက်ရန်ပုံငွေတရက်ထူထောင်မှုတနင်္ဂနွေနေ့ကဆုံးဖြတ်လိုက်ကြပါတယ်။နိုင်ငံပေါင်း58နိုင်ငံနဲ့စုဖွဲ့ထားတဲ့ OIC ကအစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာတရက်တာကျင်းပခဲ့ပြီးအာဖဂန်နစ္စတန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာကပ်ဘေးကိုဖြည့်ရှင်းနိုင်ဖို့စာနာမှုဆိုင်ရာရန်ပုံငွေအဖွဲ့ကိုတည်ထောင်လိုက်တာပါ။အာဖဂန်မှာကလေးငယ်တန်းလောက်ဟာအာဟာရချို့တဲ့ပြီးတည်ဆောက်ရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အခြားတန်ပေါင်းများစွာသောပြည်သူတွေဟာလည်းအငတ်ဘေးနဲ့ကြုံရမယ့်အခြေအနေမှာရှိနေပါတယ်။ဒီရန်ပုံငွေအဖွဲ့ဟာအစ္စလာမ်ဖွံ့ဖြိုးရေးဘဏ် IDB ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့တရက်တာကျင်းပတဲ့ညီလာခံအပီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီညီလာခံမှာတယ်လီဗန်အစိုးရရဲ့ယာယီနိုင်ငံခြားရေးဝန်ကြီးအမီယာခန်မူတာဂီကအာဖဂန်နိုင်ငံရေးမှာတက်ဆိုင်သူတွေအားလုံးစုပေါင်းပါဝင်နိုင်ရေးအတွက်ရောအမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးမြင့်တင်ရေးအတွက်ပါသူတို့အစိုးရကအလေးထားလှုပ်ဆောင်သွားမယ်လို့ထပ်လောင်းကတိပေးသွားပါတယ်။ဒါ့အပြင်အာဖဂန်မျိုးကိုတုံးပြီးဘယ်အဖွဲ့အစည်းကမှအခြားတိုင်းပြည်ကိုအကြမ်းဖက်တိုက်ခိုက်တာမျိုးဖြစ်မလာရအောင်လှုပ်ဆောင်သွားမယ်လို့လည်းထပ်မံအတည်ပြုပါတယ်။ယခင်အာဖဂန်အစိုးရကပိုင်ဆိုင်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေမှာအနှံထားတဲ့ဒေါ်လာ 9.5 ဘီလီယံထုတ်ယူသုံးစွဲခွင့်ကိုပိတ်ပင်ခံထားရပါတယ်။အဲ့ဒီငွေကြေးအများစုကိုအမေရိကန်ဗဟိုဘဏ်မှာအနှံထားတာဖြစ်ပါတယ်။